မြန်မာနိုင်ငံမှာထင်ရှားတဲ့ဒီမိုကရေစီလှုပ်ရှားသူ2ဦးအပါအဝင်ဆီယနာတိမ့်မှုကိုဆန့်ကျင်သူ4ဦးကိုစစ်ကောင်စီကကြိုးပေးကွပ်မျက်ခဲ့တဲ့အတွက်ရှုံချကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုနိုင်ငံတကာရောက်မြန်မာနိုင်ငံသားတွေဇက်တိုက်ပြုလုပ်နေရမှာဒီကနေ့မှာတော့တောင်ကိုရီးယားနဲ့ဩစတြေးလျနိုင်ငံတွေမှာလည်းပြုလုပ်ခဲ့ကြပါတယ်ဒါကတော့တောင်ကိုရီးယားနိုင်ငံမြို့တော်ဆိုးလ်မှာဒေသစံတော်ချိန်ည9နာရီလောက်ကမြန်မာစစ်အာဏာရှင်ဆန့်ကျင်ရေးကြွေးကြော်ပြီးလူစီကားယာမြို့လေကောင်မှာခြိတက်ဆန္ဒပြနေကြတာပါ။တောင်ကိုရီးယားရောက်မြန်မာနဲ့တိုင်းရင်းသားတွေမြန်မာဒီမိုကရေစီရေးကိုထောက်ခံအားပေးတဲ့တောင်ကိုရီးယားနိုင်ငံသားတွေဒါဇင်နဲ့ချီပူးပေါင်းပါဝင်ခဲ့ကြပါတယ်။ဒါအပြင်ဆန္ဒပြသူတွေဟာဝမ်းနဲ့ခြေကွဲခြင်းအထိမ့်မဲ့အနက်ရောင်အင်ဂျီတွေကိုလည်းတူညီဝစ်ဆင်ထားတာတွေ့ရပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်သူတွေကိုစစ်ကောင်စီကကြိုးပေးကွပ်မျက်ခဲ့တာနဲ့ပတ်သက်လို့လေမြမဒီမိုကရေစီရေးထောက်ခံတဲ့တောင်ကိုရီးယားလွှတ်တော်အမတ်တချို့ကဇူလိုင်လ28ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့ကန့်ကွက်ရှုံချခဲ့ကြပါတယ်ဒီလိုတေတန်စီရင်မှုကိုကျူးလွန်ရဲ့အတွက်လည်းတာဝန်ခံရမှာဖြစ်ပြီးတော့မြမတာဝန်ခံရမှာဖြစ်တယ်လို့မြမဒီမိုကရေစီရေးထောက်ခံတဲ့တောင်ကိုရီးယားအမတ်များအဖွဲ့ရဲ့ကြေညာချက်မှလည်းဖော်ပြထားပါတယ်ဒီတော့တွင်ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလည်းစစ်ကောင်စီရဲ့ကွပ်မျက်ခဲ့တဲ့လူရက်ကိုကန့်ကွက်ရှုံချတဲ့ဆန္ဒပြပွဲတွေပြုလုပ်ခဲ့ပါတယ်လူပေါင်းရာနဲ့ချီပါဝင်တဲ့ဒီဆန္ဒပြပွဲမှာဩစတြေးလျနိုင်ငံမှာခိုလုံခွင့်ရခဲ့တဲ့နာမည်ကျော်အနုပညာရှင်မင်းမော်ကွန်းလည်းပါဝင်ပြီးမိကွန်းပြောခဲ့ပါတယ်ရှင်